COVID-19 ကမ္ဘာကယောဂအခြေအနေကြောင့်မလေးရှားနိုင်ငံမှာပိတ်မိနေတဲ့မြန်မာနိုင်ငံသားတွေမြန်မာအစိုးရရဲ့စီစဉ်ပေးမှုနဲ့မြန်မာနိုင်ငံကိုစပြီးပြန်လာနိုင်တဲ့အခြေအနေတွေပြောပြပါမယ်။ကျမအေးမှာပါ။မလေးရှားနိုင်ငံတွင် COVID-19 ယောဂထိန်းချုပ်ရေးအမိန့် MCO ကာလမှာပိတ်မိနေတဲ့မြန်မာနိုင်ငံသား100လောက်ကို MEI လေးကြောင်းလိုက်နဲ့မေလ10ရက်နေ့ကနေစတင်ပို့ဆောင်ပေးနေကြောင်းမလေးရှားနိုင်ငံမြန်မာတန်ရုံးကအလို့သမားတန်ရာရှိဥအောင်စွန်မင်းကပြောပြပါတယ
်။အရောက်တရာမှာဟိုမပြန်ဖြစ်သေးသူကတော့3-4ယောက်တော့ရှိတယ်ဗျဟုတ်။ဟိုမပြန်ဖြစ်တာကဟိုအချို့ကပြင်းနေနိုင်လာတယ်လမ်းမှာစပြတ်ပြီးတော့အချိန်မရတော့တာရယ်။အဲဒီဆလာရန်ဘက်မှာဘယ်လိုပြောမလဲသူကဆလာရန်ကလော့ဒ်ဒေါင်းချထားတယ်အနီရောင်နေနေဖြစ်နေတယ်။သူကအဲ့တက်ပိတ်မိနေတော့အဲ့ချက်မှာသူကဒီဘက်ကိုထွက်လို့မရအောင်ဟုတ်လို့များတဲ့အတွက်အဲလောလောဆယ်သူတို့ကဟိုဘယ်လိုပြောမလဲကျန်ခဲ့တယ်ပေါ့ဒီလေကြောင်းလိုက်စီစဉ်လိုက်တာကအရေးပေါ်စီစဉ်လိုက်တာ
ဟု
တ်ဟိုပုံမှန်အဖြစ်တော့သူကရန်ကုန်ဘက်ကနိုင်မလေးရှားနိုင်ငံသားတွေကိုဒီဘက်ကိုပို့ပေးတာအစိုးရကဒီမေတ္တာအစိုးရက
ဟုတ်
လို့ပို့ပေးရအောင်သူကအပြန်ကြတော့ခါလီမပြန်ရင်လို့မလို့တန်ရုံကနိုင်သူကဟိုတန်ရုံနဲ့ညှိပြီးကမှဒီတရားကိုဟိုအဖို့ကြီးပေါ့နော် free ခေါ်ပေးတာဟုတ်အမေရန်ကမြန်မာတန်ရုံးအစီအစဉ်နဲ့ဟာကနောက်မှထပ်လာမယ်။
နီလာရှိရဲ့နေ့မှာပြန်ပို့ခဲ့သူတွေကတော့နိုင်ငံဝန်ထမ်းတွေအပါအဝင်ဦးစားပေးအဆင့်ဖြစ်သတ်မှတ်ထားတဲ့သူတွေဖြစ်တယ်လို့လည်းသိရပါတယ်။အခုခါမှာတော့နေရပြန်မဲ့သူစရင်600ဝန်းကျင်လောက်ရှိလာပြီလို့လည်းဆိုပါတယ်
။ဒီနိုင်ငံဝန်ထမ်းတွေနောက်တစ်ခုကဟိုကျောင်းတက်နေတဲ့ကျောင်းသူကျောင်းသားတွေအဲနောက်တစ်ခုကကြတော့ဟိုဆရာ35တော်တွေပေါ့နော်35တော်တွေအဲနောက်တစ်ခုကကြတော့ဒီဘက်မှာပြင်နေတဲ့အလဲကိစားတွေသူတို့ကိုလည်းအရင်ဦးစားပေးခေါ်ပါတယ်။အဲနောက်ကြမှာဒီပါမစ်ကုံတဲ့သူတို့ဘာဒီဘက်မှာပြန်ရင်းနေတဲ့သူတို့အဲ့လိုဟာတွေနဲ့ပြန်ပြီးတော့ဟိုအစ်စ်စ်ပြန်ခေါ်มาပါဟုတ်ကျမ500 600လောက်တော့ဖြစ်လာလိမ့်မယ
်ဟုတ်ကဲ့ဟုတ်
ဒီကြတော့ပြန်လုခတ်တာပေါ့နော်ဟုတ်ဖက်တိုးတယ်မှာတဖြည်းဖြည်းနဲ့တော့တိုးနေတယ်ဒါပေမဲ့ဆိုင်ရုံကရှင်းကောင်းနေတယ်အတိကြတော့ပြောရတာနည်းနည်းခက်နေပါပေါ့နော်အခုတော့ဝင်နေလုံးမယ်ဆိုတော့
မီးရှားနိုင်ငံမှာတော့ COVID-19 ရောဂါထိချုပ်မှုတွေပိုလုလာနိုင်ပြီးအခုဆိုရင်ကူးစက်သူတွေထဲမှာအများစုကနိုင်ငံသားတွေကြားထဲမှာပဲကူးစက်မှုတွေရှိရတယ်လို့ဆိုပါရယ်မြန်မာလူသမားလူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနကတော့မလေးရှားကိုတရားဝင်စီလွတ်တဲ့အလို့သမားပေါင်း2,000ယောက်ရှိပြီးတခြားနည်းလမ်းတွေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအလုံးပေါင်းရင်မလေးရှားမှာမြန်မာလူသမား9,000ထက်မနည်းရှိနေပါရယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ